Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ် January လ5ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ1169.25တို့ကနေဓာတ်ရိုက်အတန်ထွင့်နေပါပြီရှင်စနေညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်မဧတနာကျော်ပါအမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းရပ်ဆိုင်ထားမှုကမနေ့ကပဲနှစ်ပတ်ပြည့်သွားပြီမဲ့မကြာခင်ဒီကိစ္စတွေပြီးဆုံးသွားမယ်ပေါ့မတွေ့ရပါဘူးအိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းကုလသမဂ္ဂကပြောသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ထိပ်တန်းရောက်တဲ့တဲ့နေ့ဒီညနေပြောပြဖို့ရှိပါတယ်မဆုံမင
်ဟုတ်ကဲ့ပါရှင်ဒီညနေကင်းသောတာရှင်နေနာဆင်ရမာကတော့ရပ်ဆိုင်ထားရတဲ့အမေရိကန်အစိုးရလုပ်ငန်းတချို့ပြန်လည်လည်ပတ်ဖို့အမေရိကန်သမ္မတနဲ့ကွန်ကရစ်လွှတ်တော်ခေါင်းဆောင်တွေအင်ဖြူတော်မှာထပ်တွေ့ခဲ့ကြပါတယ်ဒါပေမဲ့ပြည်လည်မှုတော့မရရှိခဲ့တဲ့အကြောင်းသတင်းနဲ့အတူမြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့ဒါကတော့ဒီမန္တလေးတိုင်းရတနာဘုံတက္ကသိုလ်ဝင်းထဲမှာကျောင်းသားတွေရဲ့ဆန္ဒပြပွဲကိုသတင်းယူနေတဲ့သတင်းတောက်တွေကိုရိုက်နှက်ဖို့အတွက်အနုဇီဝဗေဒဌာနပါမောက်ခါကတွန်းအားပေးခဲ့တဲ့ပုံမှာသတင်းမီဒီယာကောင်စီကစုံစမ်းနေတဲ့သတင်းအပြည့်အစုံထိုင်းမြန်မာနယ်စပ်မှာတော့မူရီကုံကူးတွေနဲ့ထိုင်းစစ်တပ်တို့တိုက်ပွဲတွေဖြစ်ပွားကြတဲ့သတင်းနောက်အမေရိကန်ပြည်ထောင်စုကအနာရေးဝန်ဆောင်မှုလုပ်ငန်းတွေအကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းရပ်ဆိုင်ထားမှုကမနေ့ကပဲနှစ်ပတ်ပြည့်သွားပြီဖြစ်ပေမလဲဒီကိစ္စတွေမကြခင်ပြီးဆုံးသွားမယ်ပုံမတွေ့ရပဲသမ္မတဒေါ်နယ်ထရမ့်မက္ကဆီကိုနယ်စပ်တိုင်းကာမဲကိစ္စအစိုးရအသုံးစီငွေတောင်းထားတာနဲ့ပတ်သက်လို့လွှတ်တော်နဲ့ညှိနှိုင်းမရဖြစ်နေတာတွေကိုပြည်လဲအောင်လို့ဒီသတင်းပတ်ကုံရက်တွေမှာလဲတာဝန်ရှိသူတွေဆက်ပြီးတော့စူးစမ်းနေကြရပါတယ်တိုင်းကာရေးဒေါ်လာတန်5600ကိုသဘောမတူပေးလို့ဖြစ်ရတဲ့ဒီအစိုးရလုပ်ငန်းတွေရိုက်ဆိုင်မှုကြီးအဆုံးသတ်နိုင်အောင်လို့အောက်လွှတ်တော်ခေါင်းဆောင်တွေနဲ့တောက်ကြနေတော့ကသမရတွေ့ဆုံဆွေးနွေးခဲ့တာတော်တော်အောင်မြင်ပါရဲ့လို့သမရထရမ့်ကပြောသွားခဲ့တာပါဒါပေမဲ့လည်းဒီအစည်းအဝေးနဲ့ပတ်သက်လို့ဒီမိုကရက်ခေါင်းဆောင်တွေပြောတဲ့ပုံကတော့နောက်တစ်မျိုးပါအောက်လွှတ်တော်ဥက္ကဋ္ဌအစ်စ်ဖြစ်လာတဲ့လွှတ်တော်မဲ့နန်စီပလိုစီကအချိန်နှစ်နာရီလောက်တောက်လျှောက်ဆွေးနွေးခဲ့ကြတာဟာအငင်းခုံတက်တက်ဖြစ်နေခဲ့ရပြီးတော့အစိုးရလုပ်ငန်းတွေပြန်ပြီးတော့မလဲပတ်နိုင်တဲ့ရွေးတော်ဒီပြဿနာကပြေလည်သွားမှာမဟုတ်ဘူးလို့ဆိုပါတယ်ဒီမိုကရက်အထက်လွှတ်တော်မဲ့ချက်ရှူမာသတင်းတောက်တွေကိုပြောခဲ့တာကတော့သမ္မတထရမ့်ကအစိုးရပိတ်ထားတဲ့ကိစ္စကိုအချိန်တော်တော်ကြာကြာဆက်ပြီးတော့လှုပ်ထားမယ်ဆိုပြီးတော့ချိန်ကြောက်ခဲ့တဲ့အကြောင်းလရယ်နှစ်တွေတောင်မှချီပြီးတော့ကြာနေတယ်လို့တောင်မှသူပြောခဲ့တယ်လို့ဆိုပါတယ်ရှင်
အမေရိကန်ကဆိုမာလီနိုင်ငံမှာလုပ်နေတဲ့သူတို့ရဲ့စစ်ဆင်ရေးတွေကိုရှော့ချဖို့စီစဉ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကညှင်းဆိုလိုက်ပါတယ်။ဆိုမာလီမှာရှိတဲ့အမေရိကန်စစ်ဆင်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးလက်လော့မှာမူဝါဒအပြောင်းလဲမရှိဘူးလို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေးတဲ့တက်မူ Candice Trash က VOA ကိုပြောပါတယ်။အမေရိကန်အနေနဲ့ဆိုမာလီအစိုးရကအယ်ရှဘတ်သဘုံတွေကိုနှိမ်နင်းဖို့လုပ်နေတာတွေကိုဆက်ပြီးတော့ထောက်ခံသွားမှာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကအယ်ရှဘတ်သဘုံအဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူတွေကိုခြေမုံနိုင်လိုက်တာကြောင့်အမေရိကန်အနေနဲ့ဆိုမာလီနိုင်ငံမှာစစ်စင်ရေးတွေကိုရှော့ချသွားဖို့စီစဉ်နေတယ်လို့ American NBC သတင်းဌာနကတောက်ကြနေမှာပြောကြားခဲ့ပါတယ်။2018အတွင်းအယ်ရှဘတ်သဘုံတွေကိုတိတိကျကျပြစ်မှတ်ထားပြီးလေကြောင်းကနေ48ချိန်အမေရိကန်ဘက်ကတိုက်ခိုက်ခဲ့တယ်လို့ Pentagon စစ်ဌာနချုပ်ကပြောပါတယ်။ဒါပြင်2018ခုနှစ်မှာ35ချိန်နဲ့2016မှာ15ချိန်လုခဲ့တာဖြစ်ပါတယ်။ဒေသတွေမှာအယ်ရှဘတ်သဘုံအဖွဲ့တွေလွတ်လပ်စွာလှုပ်ရှားနေတာတွေကိုရပ်တန့်နိုင်အောင်နဲ့အကြမ်းဖက်အဖွဲ့ကွန်ရက်တွေကို PR တွေထိုးပြီးတော့ပေးသွားနိုင်မှုအတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ဇန်နဝါရီ2ရက်နေ့ကလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့2018 August လဆင်းရဲရတော့ဆိုမာလီနိုင်ငံမှာအယ်ရှဘတ်သဘုံတိုက်ခိုက်ရေးတမ3000ကနေ9000ကြားရှိပြီးတော့ဆိုမာလီနိုင်ငံက ISIS တို့အဖွဲ့ဝင်80ကနေ250လောက်ကြားလောက်ရှိတယ်လို့ခန့်မှန်းကြောင်းအမေရိကန်စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
အီရန်နိုင်ငံကနေဆန့်တက်နေတဲ့ဂျိုရု3လုံးဟာလွတ်မတေခင်အဆင့်ဆန့်တက်မှုတွေမှာအောင်မြင်တယ်လို့အီရန်တယ်လီဖုန်းနဲ့ဆက်သွယ်ရေးဝန်ကြီးကဒီကနေ့စနေနေ့မှာပဲပြောသွားပါတယ်။ဝန်ကြီးမိုဟာမက်ဂျာဗက်အဇာရီဂျာရိုမီက Twitter လူမှုကွန်ရက်ကနေကြေညာသွားပြီမဲ့လဲအဲ့ဒီဂျိုရုတွေကိုဘယ်တော့ပြစ်လွတ်မလဲဆိုတော့ပြောမသွားပါဘူး။များသောအားဖြင့်အီရန်ကသူတို့ရဲ့အာကာသဆိုင်ရာအောင်မြင်မှုတွေကို February လမှာထုတ်ပြလေရှိပါတယ်။သူတို့ရဲ့1989 Islam Tolerance အထိမ်းအမှတ်ကာလဖြစ်ပါတယ်။အီရန်ကပေါင်200လေးပြီးတော့စီးရင်မဟုတ်တဲ့ပါယမ်ဂျိုရုကိုအီရနီယန်စမောဂျိုရုတဲ့ဒုံးကြီးကိုအသုံးပြုပြီးတော့မိုင်း310ဝေးတဲ့ကမ္ဘာပတ်လမ်းစီကိုပို့ပေးမယ်လို့အင်္ဂါနေ့ကပဲကြေညာသွားခဲ့တာပါ ဒါကတော့ဒီမန္တလေးတိုင်းရတနာဘုံတပ်ကတော်ဝင်းထဲမှာကြောင်းသားရင်းနေမှာတော့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးမိုက်ပွန်ပြီးရောကဒါကိုတုံ့ပြန်ပြောဆိုပြီးတော့ဒီလိုမျိုးအီရန်ကဂျိုရုလွတ်တင်တာတွေဟာနျူကလ িয়ার လက်နဲ့တည်ယူနိုင်စွမ်းရှိတဲ့ပယ်ရင်တက်ဒုံးကြီးနဲ့ပတ်သက်လို့ဘာမှမလုပ်ရဘူးဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအာခံတာဖြစ်တယ်လို့ပြောသွားခဲ့ပါတယ် အီရန်ကတော့သူတို့ဂျိုရုလွတ်တာဟာယူအန်အစီအစဉ်ဆုံးဖြတ်ချက်ကိုမထိကိုင်ဘူးလို့ဆိုပါတယ်။အီရန်ရဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားမှာရယူထားတဲ့2005ညူကလ িয়ার အစီအစဉ်သဘောတူညီမှုအရဖျက်သိမ်းပေးထားတဲ့အရေးယူပိတ်ဆို့မှုတွေအားလုံးကိုကုလသမဂ္ဂကပြီးခဲ့တဲ့နိုဝင်ဘာမှာပြန်ပြီးတော့ချမှတ်လိုက်ပြီးတိတ်မကြခင်မှာပဲအခုလိုမျိုးအီရန်တို့ကြေညာလိုက်တာဖြစ်ပါတယ်။ အီရန်နိုင်ငံကလည်းဒီဂျိုရုလွတ်တင်ရေးအစီအစဉ်ကိုစူးစမ်းနေတာနှစ်တော်ကြာပါပြီ။အမေရိကန်နဲ့မဟာမိတ်တွေကတော့အီရန်ကအဲ့ဒီအစီအစဉ်ကိုတုံးပြီးတော့တာဝေးပြစ်ဒုံးတွေထွန်းနိုင်မလားဆိုပြီးတော့စိုးရိမ်နေကြတာပါ။အီရန်ကပြီးခဲ့တဲ့ဆယ်နှစ်အတွင်းမှာလည်းဂျိုရုတွေတော်တော်များများတိတ်ပြီးတော့ကြာကြာမခံတဲ့ဂျိုရုတွေကိုစမ်းသပ်ပြစ်လွှတ်နေခဲ့ပြီးတော့2017ခုနှစ်ကဆိုရင်တော့အာကာသ
LCC တို့တွဲဆုံမေးမြန်းခန်းအစည်းအဝေးကိုအီဂျစ်နိုင်ငံဘက်ကမထုတ်လွှင့်စေချင်ဘူးလို့ပြောလိုက်ပါတယ်။အီဂျစ်သမ္မတနဲ့တွဲဆုံမေးမြန်းပြီးတဲ့နောက်တိတ်မချခင်မှာပဲအီဂျစ်တန်ယုံကဆက်သွယ်လာခဲ့ပြီးတော့ဒါကိုထုတ်လွှင့်ပြသခြင်းမပြုဖို့တောင်းဆိုခဲ့တယ်လို့ CBS ကသူတို့ရဲ့ထုတ်ပြန်တဲ့ညင်ညာချက်ထဲမှာပြောထားပါတယ်။ CBS သတင်းဌာနက Scott Bailey ကမေးမြန်းထားတဲ့ဒီ interview ကိုတော့တနင်္ဂနွေနေ့မှာထုတ်လွှင့်ဖို့စီစဉ်ထားတာပါ။အီဂျစ်စစ်တပ်အနေနဲ့သူတို့ရဲ့အဓိကရံပတ်ဖြစ်တဲ့ Israel နဲ့အနီးကပ်ဘူးအောင်ဆောင်ရွက်နေတယ်လို့သမ္မတ CC ကဒီတွေ့ဆုံမေးမြန်းခန်းအထက်မှာ TV ပြောကြားခဲ့ပါတယ်။အီဂျစ်အနေနဲ့ Israel နဲ့ပူပေါင်းဆောင်ရွက်မှုတွေကြေကြေပြန့်ပြန့်လှုပ်ဆောင်နေတယ်ဆိုတာမှန်ကန်တယ်လို့ LCC ကပြောပါတယ်။အီဂျစ်နဲ့ Israel တို့ပူးပေါင်းပြီးတော့ IS Islamic အစွန်းရောက်တွေကိုဆိုင်းတိုင်းကျွန်းဆွယ်မှာတိုက်ခိုက်နေတယ်လို့လည်းပြောပါတယ်။ဒါပြင်အီဂျစ်နိုင်ငံကနိုင်ငံရေးကျင်းသား6000လောက်ဖမ်းဆီးထိန်းသိမ်းထားတယ်လို့လူခွင့်စောင့်ကြည့်အဖွဲ့ HRW ကပြောနေတာနဲ့ပတ်သက်ပြီးတော့လည်း Scott Bailey ကဒီ interview တွေမှာမေးမြန်းခဲ့ပြီးတော့အီဂျစ်သမ္မတကတော့ဒီ HRW အဖွဲ့အနေနဲ့ဒီစီးရင်ကိုဘယ်ကနေရသလဲမသိကြောင်းနဲ့အီဂျစ်နိုင်ငံမှာနိုင်ငံရေးကျင်းသားမရှိကြောင်းလူနည်းစုတွေကသူတို့ရဲ့အစွန်းရောက်အတွေးခေါ်တွေကိုပေါ်ဆောင်ဖို့လုပ်တဲ့အခါမှာတော့သူတို့အနေနဲ့ဒါတွေကိုကြားဖြတ်တားဆီးနိုင်ဖို့ကြိုးစားရတယ်ဆိုပြီးတော့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အတွက်အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖွဲ့ UNHCR ကပြောကြားသွားခဲ့ပါတယ်။ဒုက္ခသည်ဖြစ်တဲ့ခုလုံကျင်တဲ့သူတွေကိုဘာကြောင့်အခုလိုမျိုးပြန်ပို့ရတယ်လဲဆိုတာအိန္ဒိယတာဝန်ရှိသူတွေကိုမေးမြန်းထားတယ်လို့ UNHCR ကပြောပါတယ်။ဒီလိုမျိုးရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပို့တာ3လအတွင်းမှာဒုတိယမြောက်ဖြစ်ကြောင်းဒီကိစ္စကို UNHCR ကသဘောမတူကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရသူဖာဟန်ဟတ်ကတောက်ကြနေကပဲပြောသွားခဲ့တာပါ။အိန္ဒိယမှာ UNHCR နဲ့ဒုက္ခသည်စီရင်မှတ်ပုံတင်ထားတဲ့မိသားတစုကိုပြီးခဲ့တဲ့ကြာသာဗရင်းနေကပဲပြန်ပို့လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံထဲကိုတရားမဝင်ခိုးဝင်မှုနဲ့2013ခုနှစ်ခေတ်ကသူတို့ကိုအာတန်ပြည်နယ်မှာထောင်ချထားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ UNHCR ကအိန္ဒိယအာဏာပိုင်တွေကိုအကြိမ်ကြိမ်ပန်ကြားပေးမယ်လေ။သူတို့ဘက်ကဘာမှတုံ့ပြန်လာတာမရရှိဘူးလို့လည်းကုလသမဂ္ဂကဆိုပါတယ်။ပထမတစ်ခေါက် 2018 အောက်တိုဘာမှာလဲရိုဟင်ဂျာအမျိုးသား9ဦးကိုအိန္ဒိယကရခိုင်ပြည်နယ်ကိုပြန်ပို့ခဲ့တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာ UNHCR နဲ့ဒုက္ခသည်ဖြစ်တဲ့မှတ်ပုံတင်ထားတဲ့ရိုဟင်ဂျာ 18,000 လောက်ရှိပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံ8000ပိုင်းမှာမွေးစေးရောင်းဝယ်သူလို့ဆိုတဲ့ရိုဟင်ဂျာ9ဦးကိုသနတ်ဒဏ်ရာရီနဲ့တွေ့ဆုံနေတာတွေ့ရှိခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒီနေ့ပြောကြားလိုက်ပါတယ်။ဒီလူတွေရဲ့ရုပ်လောင်းကိုပင်လယ်ကမ်းဆက်ဘေးနားမှာရှိတဲ့ဝေးပြည်လမ်းမဘေးမှာစိတ်ကြွစေ1000ကျော်နဲ့အတူတွေ့ရှိရတာဖြစ်တယ်လို့တက်ကနမျိုးအရေးရာရှိ Productive Kumar Das ကပြောပါတယ်။အဲ့ဒီဒုက္ခသည်တစ်ယောက်စလုံးဟာဒေသတွေမှာနာမည်ဆိုးနဲ့ကြော်ကြားတဲ့မွေးစေးရောင်းဝယ်သူတွေဖြစ်ကြပြီးတော့သူတို့ဟာမွေးအကိုင်းအတွင်းအကျိုးမြတ်တွေမျှခွဲဝေရင်းအဆင်ပြေဖြစ်ပြီးတော့အသက်ခံလိုက်ရတယ်လို့တန်ကြရရှိကြောင်းအဆိုပါအရေးရာရှိကပြောပါတယ်။ဒီသိဆုံးမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတာတွေလှုပ်ဆောင်နေပေမဲ့သူတို့ရောက်နေပတ်သက်ပြီးတော့နောက်ထပ်အသေးစိတ်အချက်လက်တွေကိုတော့ရဲတပ်ဖွဲ့ကထုတ်ပြန်တာမရှိသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒေသခံမွေးကိုင်းတွေကစိတ်ကြွစေတွေကိုတည်ယူပို့ဆောင်မှုအတွက်ဒီရိုဟင်ဂျာဒုက္ခသည်တွေကိုအသုံးချနေတာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
ထိုင်းနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အပူပိုင်းမုန်တိုင်းကြောင့်ထိခိုက်မှုတွေဖြစ်လူအနည်းဆုံးတဦးသေဆုံးသွားခဲ့ရပြီးတော့အခုတော့ကပ်ပလီပင်လယ်ပြင်ဘက်ကိုရွေ့သွားပြီ။ထိုင်းတောင်ပိုင်းမှာ ferry တင်မော့ခီးစဉ်တွေလေးစိတ်တွေပြန်ပြော့ဖွင့်နေပြီဖြစ်ပါတယ်။ထိုင်းရဲ့နာမည်ကြီးကမ်းခြေတွေမှာအကြီးကျယ်ထိခိုက်ပျက်စီးမှုတော့ဖြစ်မသွားပါဘူး။ Cosmwe ကျွန်းမှာရေချောင်းဒေချောင်းခီးစဉ်တွေရန်နာထားခဲ့ရတာမလို့ခရီးသည်အများပြားအဲ့ဒီမှာတောင့်တင်နေခဲ့ကြပါတယ်ရှင်။
မနေ့တော့ကြာနေတုန်းကဘိုက်ထဲမှာသွေးယိုစိန်လို့စင်ုံတက်လာရတဲ့အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားဒီယေဂိုမာရာဒေါနာဟာအခုခါမှာစင်ုံကနေပြန်ဆင်းလာပြီလို့သူ့ရဲ့သမီးဖြစ်သူကပြောကြားလိုက်ပါတယ်။မာရာဒေါနာရဲ့ယောဂကုသမှုချင်းနေရာတိတ်ပြီးတော့စိုးရိမ်စရာမရှိဘူးလို့လည်းပြောပါတယ်။အခုခါမှာသူဟာနေကောင်းနေဖြစ်ပြီးတော့အိမ်ပြန်ရောက်နေဖြစ်တယ်လို့မာရာဒေါနာရဲ့သမီးဖြစ်သူကပြောပါတယ်ခင်ဗျာ။ Direct from Washington The Voice
of America စနေညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ရက်ဆိုင်ထားရတဲ့အမေရိကန်အစိုးရလုပ်ငန်းတချို့ပြန်လည်လဲပတ်နိုင်မှုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကွန်ဂရက်လွှတ်တော်ခေါင်းဆောင်တွေအိမ်ဘူရိုမှာထပ်မံတွေ့ဆုံခဲ့ကြပေမဲ့လို့အိမ်နီးချင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်အပေါ်ရက်တီချက်တွေကြောင့်ပြေလည်မှုမရခဲ့ကြပါဘူး။လွှတ်တော်ကိုယ်စားလှယ်တွေနဲ့သတင်းပတ်ကုံအချိန်မှလည်းဆက်လက်ညှိနှိုင်းဆွေးနွေးဖို့သမ္မတကတာဝန်ပေးခဲ့ပေမဲ့လို့အစိုးရလုပ်ငန်းတွေလတွေနှစ်တွေနဲ့ချီပြီးရပ်ထားဖို့ပြင်ဆင်ထားတဲ့ကြောင်းလည်းသတိပေးခဲ့ပါတယ်။ဒီအကြောင်း VOA အင်ဖြူရောသတင်းတော့ပက်စီဝီတာကူဆာဝါရာသတင်းပေးပို့ထားတာကိုအောင်လွင်ပြောပြပေးပါရှင်
။အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားရတာသတင်းသုံးပတ်ထဲရောက်လာတဲ့အချိန်ထိဗန်နိုင်းသုံးစီအတွက်ညှိနှိုင်းလို့မရသေးတဲ့အထက်မှာတော့အမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်ကအထူးကအဟန္တာဖြစ်နေတာပါ။လွတ်တော်ခေါင်းဆောင်တွေနဲ့အင်ဖြူရောမှာသမ္မတကတပတ်အတွင်းဒုတိယအကြိမ်တွေ့ပေမဲ့ပြည်လည်မှုမရပဲဖြစ်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့တတိုင်းကာမဲ့အစီအစဉ်ကိုကွန်ဂရက်လွှတ်တော်ရဲ့ထောက်ခံမှုမရရင်လည်းသူ့မိန့်နဲ့စောင့်နေတယ်လို့ဆိုပါတယ
်။ We can call a national emergency and build it very quickly.And it's another way of doing it but
ငါတို့ရေးပေါ်အခြေအနေကြီးညာပြီးအမြန်ဆောက်လိုက်လို့ရပါတယ်ဒါကလှုပ်လို့ရတဲ့နီးတနီးပါဒါပေမဲ့လည်းစစ်စက်ညီနိုင်တဲ့လုပ်ငန်းစဉ်အတိုင်းလုပ်မယ်ဆိုရင်လည်းလုပ်ဖို့ခွင့်ရပေးထားပါတယ
်သမ္မတထရမ့်ကတော့နေဆက်တိုင်းကာဖို့ဒေါ်လာ5ဘီလီယံတောင်းခံထားပြီးအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်မှုနဲ့နေဆက်လုံခြုံရေးအသုံးစရိတ်အတွက်ဆက်လက်ညှိနှိုင်းနေစေကာလမှာအမိမြေလုံခြုံရေးဝန်ကြီးဌာနရပ်ပေါင်း30လက်ပတ်သွားနိုင်မယ့်အစီအစဉ်တစ်ချက်ကိုတိုက်ခန့်ဒီမိုကရက်ပါတီကအောက်လွတ်တော်ဥက္ကဋ္ဌဖြစ်လာတဲ့နန်စီပလိုစီကကန့်လန့်ခဲ့တာကိုလည်းပယ်ချခဲ့ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌကတော့အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရေးဦးစားပေးဖို့လိုတယ်လို့ပြောခဲ့တာပါ။
We really cannot resolve this until we open up government and
we need to So ya dongan ni mele pat ma chin di kaisa ko let twi cha cha phie shin lo ma ya nai ma bu da wo le tamara ko khat shin shin me pyo tha bi ba bi
na de lo ma so ya longan tacho yet sai tha de twe so ya win nan shi tin law a lo sin win me ya da da ma mo win le a lo sin min me la sa me ya ja be phie ni ya de lo so ya ban nan win ne le pat ni de a myu tha ban phie u yin lo ni ya ri le pait tha ba de ထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့အမေရိကန်လူထုကိုသမ္မတကတရားခံမလုပ်သင့်ဘူးလို့ဝေဖန်ပါတယ်
။ He resisted. In fact, he said he'd keep the government closed for a very long period of time.
သူကလက်မခံတာပါ။တကယ်တော့အစိုးရလုပ်ငန်းတွေကိုလရည်နှစ်တည်းချီပြီးတော့တောင်အကြာကြီးရထားဖို့လဲသူပဲပြောခဲ့တာပါ။
သမ္မတထရမ့်ကတော့သူ့ဘက်ကပြင်ဆင်ထားတဲ့အခြေအနေကိုပြောခဲ့တာသာဖြစ်တဲ့အကြောင်းတုံ့ပြန်ထားတာပါ။ပြည်လည်မှုမရသေးတဲ့ညှိနှိုင်းမှုတွေသတင်းပတ်ကုန်ရက်တွေမှာလည်းဆက်လုပ်သွားနိုင်မှုသမ္မတရဲ့အကြံပေးပုဂ္ဂိုလ်တွေနဲ့ဒီမိုကရက်တစ်ဘက်ကညှိနှိုင်းမဲ့သူတွေကိုသမ္မတကဖိတ်ကြားထားပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ပြည်တော်စုကိုအယွေမြောက်သေးတဲ့ကလေးဘဝမှာမိဘတွေနဲ့အတူတရားမဝင်ရောက်လာကြတဲ့သူတွေကိုတရားဝင်နေထိုင်ခွင့်ပေးမဲ့ဥပဒေတရားကိုလည်းသမ္မတဘက်ကလက်ခံကောင်းလက်ခံမဲ့အရေးယောင်တွေပြသခဲ့တာပါ။ဆိုရလုပ်ငန်းတွေဒီစိတ်တစ်ပိုင်းရထားရတာအခုဆိုရင်သတင်းသုံးပတ်ထဲရောက်လာချိန်မှာပဲသမ္မတကတော့အစိုးရဝန်ထမ်းတွေကိုယ်တိုင်ကလုပ်ငန်းတွေရထားတာကိုထောက်ခံကြတယ်လို့လည်းပြောခဲ့တာ
ပါ The people that won't get next week's pay or the following week's pay
ဒီလိုပဲဖြစ်ဖြစ်နောက်သတင်းပတ်တွေမှာပဲဖြစ်ဖြစ်လာစားများကြမဲ့လူတွေကိုတကယ်တမ်းသိသိချာချာကြည့်လိုက်ရင်အမရိခင်ဗျာဒါကပိုအရေးကြီးပါတယ်ဆက်လုပ်သွားပါလို့ပြောကြလိမ့်မယ်ထင်ပါတယ်
ဆိုအလုံးကတချို့ရက်ဆိုင်ထားရတဲ့အတွက်ဝန်ထမ်းတွေလစာမရပဲအလုပ်ဆင်းနေရတာဥပဒေနဲ့မညီဘူးဆိုပြီးအစိုးရဝန်ထမ်းအလုပ်သမားတမကတစ်ခုကလည်းအစိုးရကိုတရားစွဲထားပါတယ်ဝန်ထမ်းတွေလစာမရပဲဖြစ်နေရတာလူမဆန်တဲ့လုပ်ရအဖြစ်နဲ့လည်းပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
ခေါအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။မန္တလေးတိုင်းရတနာဘုံတက္ကသိုလ်ဝင်းတွင်ကចောင်းသားတွေရဲ့ဆန္ဒပြပွဲကိုသတင်းယူနေတဲ့သတင်းတောက်တွေကိုရိုက်နှက်ဖို့အတွက်အနုစည်းဝါဗေဒဌာနပါမောက်ခဒေါခင်တက်ကျော်ကနေတွန်းအားပေးခဲ့တဲ့ဖြစ်ရပ်ကတော့သတင်းသမားတွေအနေနဲ့လွတ်လပ်စွာသတင်းယူခွင့်ရှိမရှိဆိုတဲ့အပေါ်မှာစုံစမ်းဖော်ထုတ်သွားမယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောဆိုလိုက်ပါတယ်။ကိုညံဝင်းအောင်ပြောပြပေးပါရှင်။
ပြီးခဲ့တဲ့နှစ်ဒီဇင်ဘာ28ရက်နေ့ကမန္တလေးတိုင်းအမရပူရမြို့နယ်မှာရှိတဲ့ရတနာဘုံတက္ကသိုလ်ရှိမှာကျောင်းသားတွေရဲ့ဆန္ဒပြပွဲဖြစ်ပွားခဲ့ပြီးအဲ့ဒီဖြစ်ရပ်ကိုသတင်းယူနေတဲ့သတင်းတောက်တွေကိုရိုက်နှက်ဖို့အနုစည်းဝဗေဒဌာနပါမောက္ခဒေါခင်တက်ကျော်ကတားဆီးခဲ့တဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်မီဒီယာပေါ်မှာပြန့်နှံ့နေတာပါအဲ့ဒီဖြစ်စဉ်မှာသတင်းသမားတွေလွတ်လပ်စွာသတင်းယူခွင့်ရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်သွားဖို့မြန်မာနိုင်ငံသတင်းမီဒီယာအကောင်စီကလူ၅ဦးပါတဲ့စုံစမ်းရေးကော်မတီတစ်ရပ်ကိုဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ၃ရက်နေ့ကသတင်းထုတ်ပြန်ပါတယ်ဒီကိစ္စကိုကောင်စီကစုံစမ်းစစ်ဆေးရလောက်အောင်လိုအပ်နေပါပြီလားအဲ့ဒီစုံစမ်းရေးကော်မတီရဲ့အတွင်းရင်မှူးဦးတာလွန်ဆောင်ထက်ကအခုလိုပြောပါတယ်
တို့ကျွန်တော်တို့နိုင်ငံမှာဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ဟိုအများကြီးကျွန်တော်တို့ကခံမှတ်ကြရေပေါ့နော်အစိုးရဝန်ကြီးဌာနပဲဖြစ်ဖြစ်အစစ်တပ်လိုအဖွဲ့ကြီးရမယ်ဖြစ်ဖြစ်ကျွန်တော်တို့နဲ့ပတ်သက်လို့ရှိရင်အများကြီးနဲ့သူရဲ့ဟိုမကောင်းတဲ့သဘောထားတွေတွေ့နေကျွန်တော်တို့ငြင်းချမ်းနေရညာလာတာဗျညာလာတော့အခုကိစ္စအတိုင်းရဲ့အဖွဲ့ကြီးရလို့ညာတယ်နောက်တစ်ခုကတော့ကောင်စီရဲ့လုပ်ငန်းသတင်းမီဒီယာမျိုးတွေအခမ်းအနားကောင်စီရဲ့လုပ်ငန်းတွေပုံမှန်20ခန်းတွေမှာပါပါလဲဆိုတော့ဒီလိုမျိုးအခြေအနေဖြစ်လာလို့ရှိရင်ကောင်စီကအများပြည်သူကိုထုတ်ပြန်ကြေညာနိုင်တယ်ဆိုတဲ့ဥပဒေဥပဒေပြဋ္ဌာန်းချက်ရှိတဲ့အတွက်ကြောင့်ဒါကိုစုံစမ်းပြီးတော့ဟိုဘယ်လိုဖြစ်တယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ဟိုမေးမြန်းနေပါတော့ပြီးလို့ရှိတော့မှကျွန်တော်တို့အစီအစဉ်ကထွက်လာမယ်အဲ့ဒီအပေါ်မှာမှကောင်စီကနေပြီးတော့အများပြည်သူကိုတိုင်းပြည်ထုတ်ပြန်ကြေညာမှာပေါ့နော်
ဆိုတော့အခုလိုမျိုးပေါ့နော်စုံစမ်းပြီးရင်ရောဘယ်လိုတွေဆက်လုပ်သွားမှာပါလဲ
အဲ့ဒါကျွန်တော်တို့ကဒီဖြစ်စဉ်နဲ့အခြေအနေပေါ်မူတည်ကဘယ်လိုဆက်လုပ်မလဲဆိုတော့လုံပိုင်မှုရှိတာကအများကြီးပဲကောင်စီရဲ့လုပ်ငန်းစီတွေပါလဲပါတယ်ပြီးတော့ကောင်စီနေနဲ့ဟိုသူ့ရဲ့ဟိုပေါ့နော်ဥပဒေပါအဖြစ်ကြီးမှာသူကမီဒီယာလောကတစ်ခုလုံးကိုစားပြုတဲ့သဘောရှိတဲ့အခါကျတော့အဲ့လိုဆက်လုပ်မဲ့ဟာတော့ကောင်စီရဲ့29ဦးလုံးရဲ့သဘောထားတော့မူတည်ရကြကျွန်တော်တို့ကတော့အားဟုတ်ပေါ်မူတည်နေနဲ့ကျွန်တော်တို့စုံမှန်းပါပေါ့
ဟုတ်ကဲ့ဆိုတော့ဟိုတကယ်လက်တွေ့မှာရောဘယ်လိုအရေးယူဆောင်ရွက်နိုင်တာမျိုးတွေရှိပါ့မလဲ
ကျွန်တော်တို့ကအရေးယူဆောင်ရွက်တဲ့ဖွဲ့စည်းရောမဟုတ်ဘူးကြာကျွန်တော်တို့ကဒီမီဒီယာလောကအတွက်ကျွန်တော်တို့ကကြိုးစားပြုပြီးတော့ဒီလိုအခြေအနေတော့ရှိတာကိုပို့ပြီးတော့နိုင်ငံတော်တမရနဲ့တိုင်းပြည်ကိုကျင်းပနိုင်တဲ့ဖွဲ့စည်းပေါ့နော်အဲ့တော့ကျွန်တော်တို့ကဒီမှာတစ်ဆင့်ဟာဒီလိုတော့ဒရင်းလက်ခွဲဟာထိခိုက်နေရတယ်လို့ပြောလိုက်လို့ရှိရင်ဒီအတန်ဟာဒီတမရကလည်းဖွဲ့စည်းထားတဲ့သာဒီမီဒီယာဥပဒေပေါ်ပေါက်လာတဲ့ဖွဲ့စည်းတစ်ခုကနေထွက်တဲ့အတန်ဖြစ်တဲ့အတွက်ကြောင့်ပေါ့။ဒါမှဖွဲ့စည်းရထွက်တဲ့အတန်ကပြည်ပြည့်ကျင်းတယ်
။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာမေးစရာရှိတာကလေအခုလို့ဖြစ်ပြက်နေတာတွေကတည်င်းသမားတွေအပေါ်မှာဒီဆရာမအပါဝင်လူတို့ရဲ့အမြင်တွေကမကောင်းဘူးဖြစ်နေသလား။ယုံကြည်မှုတွေပြက်နေတဲ့သဘောလို့ရောမယူဆနိုင်ဘူးလား။
ဆိုတော့အချောင်းရရဲ့ကျွန်တော်တို့ကဟိုဒီယူကလစ်ထဲမှာကြည့်ရတာတခုရဲ့လည်းကျွန်တော်တို့ဆုံးချက်လို့မရဘူးခဲ့အဲ့တော့ကျွန်တော်တို့ဘလို့ဖြစ်ဖြစ်လဲဘာဖြစ်ဖြစ်လဲဆိုတာကျွန်တော်တို့ကတည်ချာချာဟိုဟိုပါပေါ့နော်ဟိုလေ့လာဖို့လိုတယ်ဒါကြောင့်လည်းကျွန်တော်တို့ကကော်မတီဖွဲ့ပြီးတော့ကျွန်တော်တို့သွားပြီးလေ့လာမှာပေါ့
သတင်းမီဒီယာသမားတွေဘက်ကရောသတင်းယူတဲ့နေရာမှာပေါ့နော်ဟိုစောင့်ထိန်လိုက်နာတဲ့နဲ့ဘလို့အနေထားတွေရှိတဲ့နဲ့လို့မီဒီယာကောင်စီအနေနဲ့အကြံပြုချင်ပါသလဲ
ဆိုတော့ကျွန်တော်တို့မှာထုတ်ပြန်ထားတဲ့ကြေညာတွေရှိတယ်ရပိုင်မှုရှိတယ်အဲ့ဒါဒရင်းမီဒီယာဥပဒေတွေကအကုန်ပါပါတယ်အဲ့တော့ကျွန်တော်တို့ကဒီထက်ကကြေညာတွေနဲ့ရပိုင်မှုအနေနဲ့အမီလောက်သလားမီဒီယာသမားတွေရောတစ်ဖက်ကရောတစ်ဖက်ကလူကြီးရောတစ်ဖက်ကဟန်လာဘုဒ္ဓလူတော့ခင်တက်ကျော်လူကြီးရောဘာကြောင့်မို့ဒီလိုမျိုးအော်ဟစ်တယ်လဲဆိုတဲ့ဟာတွေအခြေအနေကြီးအားလုံးကိုကျွန်တော်တို့ကအခုမှစပြီးတော့ကျွန်တော်တို့ကလေးလာဖို့ပဲရှိတဲ့အနေထားမျိုးပေါ့နော
်စုံစမ်းရေးကော်မတီဟာဖြစ်စဉ်အသေးစိတ်ကို14ရက်အတွင်းကွင်းစင်းစစ်ဆေးမှာဖြစ်ပြီးနောက်ဆုံးအစီရင်ခံစာတစ်စောင်ကို2019ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတင်ပြသွားမယ်လို့ဆိုပါတယ်။အဲဒီကမှတစဉ်လိုအပ်သလိုဆက်လက်ဆောင်ရွက်သွားမယ်လို့သိရပါတယ်ခင်ဗျာ
။တော်တော်ရှင်များရှင်။စ
စ်ထောင်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးခင်တုန်းကအခမ်းအနားတစ်ခုမှာအယုဒေပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်ဝေဖန်တန်တွေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြားရင်းနှီးတဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြန်လည်တည်မြက်ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။မျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစာရာတွေကိုဘယ်လိုပုံစံနဲ့တည်ဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံ file နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ loemis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညဓာတ်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှမိုးရေစေးဝါးတွေဖန်စီမိတဲ့အကြောင်းကိုတင်ဆက်ပေးကြပါရစေ။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ကမိုးရေစေးကုန်ကူးလာသူတွေနဲ့ထိုင်းစစ်တပ်တို့တိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီမှာတော့စိတ်ကြွဆင်းတဲ့ဒီမူရလူကုန်ကူးတဲ့၄ဦးကိုအသေးဖမ်းဆီးမိခဲ့ပါတယ်။တနေ့တည်းမှာပဲကာလာတန်မိုးဘက်ငွေသန်းပေါင်း900ကျော်တန်မိုးရှိတဲ့စိတ်ကြွစည်းပေါင်း2တန်းနဲ့6သိန်းနီးပါးကိုဖမ်းဆီးမိခဲ့တာပါ။ဒါကတော့2019နှစ်အစမှာပဲပထမဦးဆုံးအကြိမ်ဖြစ်တဲ့တိုက်ပွဲလေးဖြစ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ်။
2019ခုနှစ်နှစ်စန်းပိုင်းမှာပဲထိုင်းနိုင်ငံအတွင်းပိုင်းကိုစိတ်ကြွဆေးပြားတွေအမြောက်အများတဲဆောင်လာနေကြတယ်ဆိုတဲ့သတင်းကိုထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်နယ်ကြားဆောင်တပ်ဖွဲ့ဝင်တွေကကြိုတင်သတင်းရခဲ့တာပါဇန်နဝါရီလ3ရက်နေ့ည7နာရီခွဲအချိန်မှာထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖားလွန်ဒေသမဲဆလောင်မြို့နယ်ဗန်းအားလဲကျေးရွာအနီးတစ်တောအတွင်းမှာစိတ်ကြွဆေးပြားတွေတဲဆောင်လာတဲ့လက်နက်ကင်10ဦးနဲ့ထိုင်းနယ်ကြားစောက်တရင်3139တပ်စု31တပ်ဖွဲ့တို့ဟာအပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းနယ်ကြားစောက်တပ်တွေကစစ်ဆေးဖို့အတွက်ရက်တန့်ခိုင်းတာကိုမူရခိုင်းဝင်တွေကစတင်ပစ်ခတ်ခဲ့လို့နှစ်ဖက်အကြား15မိနစ်ခန့်တိုက်ပွဲတွေဖြစ်ပွားခဲ့ကြတဲ့အကြောင်းကိုတော့ချင်းရိုင်ခရိုင်စစ်ဒေသရဲ့အစ်မြင့်အရာရှိစစ်ဒေသမှူးအဖိယကွန်ဆွန်ဖုံးကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
်။ဘီထန်းထန်းกองกับตบแม่ฟ้าหลวงท่านท่านเผื่อแม่ฟ้าหลวงแล้วก็ครับ
မူရခိုင်ဝင်နေဟာလာလန်းအတိုင်းပြန်လဲဆုတ်ခွာသွားခဲ့တဲ့အကြောင်းတိုက်ပွဲတွေဖြစ်သွားပြီးတဲ့နောက်မှာတော့နောက်တစ်နေ့ဖြစ်တဲ့ဇန်နဝါရီလ4ရက်နေ့မနက်ပိုင်းမှာတော့နယ်မြေရှင်းလင်းခဲ့ရမှာကျောပေါ်အိတ်၄လုံးနဲ့ထည့်ထားတဲ့စိတ်ကြွစည်းပြား48000နဲ့တူတနက်ထံရာတွေနဲ့တည်ဆုံနေတဲ့အမျိုးသားအလောင်း၄လောင်းကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။တစ်ဆက်တည်းမှာပဲထိုင်းမြန်မာနယ်စပ်မဲဆိုင်ကနေမောင်းနှင်လာတဲ့ကားတစီးကိုရဲတပ်ဖွဲ့ကစစ်ဆေးဖို့အတွက်ရက်တန့်ခိုင်းခဲ့ရမှာကားပေါ်မှာစိတ်ကြွစည်းပြား28000ကိုထပ်မံဖမ်းဆီးနိုင်ခဲ့ပါတယ်။ဒါဟာချင်းရိုင်ခရိုင်အတွင်းမှာ2019ခုနှစ်အတွင်းပထမဆုံးအကြိမ်အဖြစ်မူရစေးဝါးတွေဖမ်းဆီးမိခဲ့တာဖြစ်ပြီးပြီးခဲ့တဲ့2018ခုနှစ်ထဲမှာတော့စိတ်ကြွစည်းပြားပေါင်းတန်ပေါင်း355တန်းကျော်ဖမ်းမိခဲ့တာပါ။နိုဝင်ဘာလနဲ့ဒီဇင်ဘာလနှစ်ကုန်ပိုင်းမှာတော့ထိုင်းစစ်တပ်နဲ့မူရင်မောင်ကိုသမားတွေဟာတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ပါတယ်ရှင်။
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အမေရိကန်ဆိုင်ရာသတင်းလွှာမှာတော့လွန်ခဲ့တဲ့အနှစ်ပေါင်း40ကဆိုရင်တော့အမေရိကန်ပြည်ထောင်စုတဝန်းလုံးမှာရှိတဲ့နာယေးဝန်ဆောင်မှုလုပ်ငန်းတွေကိုဦးစီးသူတွေထဲမှာအမျိုးသမီးတွေပါဝင်မှုက900ခန့်နှုန်းထက်တောင်မှနည်းခဲ့ပါသေးတယ်လို့နယူးယောက်နာယေးဝန်ဆောင်မှုအသင်းကမှတ်တမ်းတင်ထားပါတယ်။အခုခေတ်မှာကတော့နာယေးဝန်ဆောင်မှုလုပ်ငန်းတွေမှာအမျိုးသမီးက43ရာခိုင်နှုန်းအထိတိုးပြီးတော့ဦးစီးနေကြတဲ့အကြောင်း VOA သတင်းတောက် Kelvin Inuk သတင်းပေးပို့ထားတာဒေါခင်စိုးဝင်းပြောပြပေးပါရှင်
။ကောင်းပါပြီရှင်။နယူးယောက်နာယေးဝန်ဆောင်မှုသိပ္ပံမှာပညာသင်နေကြသူအများစုဟာအမျိုးသမီးတွေဖြစ်တာကြောင့်မလို့ဒီဝန်ဆောင်မှုလုပ်ငန်းပုံရိပ်ရဲ့အပြောင်းအလဲကိုထင်ရှားစေပါတယ်။ဒီအကယ်ဒမီသိပ္ပံကကျောင်းသူ Lindsay McFeer ကတော့လူတွေအလောင်းတွေကင်တွေရတာနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ Everybody asks me they're like oh you like dead bodies is nobody likes
လူတိုင်းကကျမကိုမေးကြပါတယ်။လူတွေအလောင်းတွေကင်ရတာကြိုက်လို့လားတဲ့။ဘယ်သူကမှလူတွေအလောင်းတွေကိုမကင်ချင်ကြဘူးပေါ့။ဒါပေမဲ့သိတဲ့အတိုင်းပဲလေ။ကျမကတခြားလူတွေကိုကူညီချင်လို့ဒီမှာသင်ယူနေတာဖြစ်ပါတယ်။
မျိုးသမီးတွေတိုးပြီးစိတ်ဝင်တစားဒီပညာသင်ယူကြတာဟာနိုင်ရေးဝန်ဆောင်မှုလုပ်ငန်းအတွက်ပိုပြီးအကျိုးရှိစေတယ်လို့နယူးယောက်ပြည်နယ်တက်ကသူကနီးပြအနီတာဘက်နက်ကပြောပါတယ်
။
You cannot never understand how a person truly feels, but you can always let them know that you're there.
လူတယောက်ယင်ထဲမှာတကယ်ဘယ်လိုခံစားနေရလဲဆိုတာကိုဘယ်သူမှနားမလည်နိုင်ပါဘူး။ဒါပေမဲ့သူတို့အတွက်အနားမှာရှိနေပေးတယ်ဆိုတာကိုအမြဲတစေတည်အောင်လှုပ်ပေးနိုင်ပါတယ်။တကယ်လို့သူတို့ခံစားနေရတာတွေကိုယဉ်ပွင့်ချင်နေဆိုရင်ဖေးမှပေးရင်အတူတူဖြတ်သန်းကြဖို့ဖြစ်ပါတယ်။အမျိုးသားတွေအထက်ကတော့အလုပ်ပြီးရင်တာဝန်ကျေတယ်လို့ယူဆကြမှာပါ။ဒါကျမတက်တက်မတရားပြောတာလို့ထင်နိုင်ပါတယ်။ကျမတွေးရတဲ့အတိုင်းပြောတာပါ။
နိုင်ရေးဝန်ဆောင်မှုသိပ္ပံရေးနယူးယောက်ပြည်ဝန်ကအကြောင်းသားတွေဟာနိုင်ရေးဝန်ဆောင်မှုလုပ်ငန်းကိုထဲထဲဝင်ဝင်လေ့လာသင်ယူကြရပါတယ်။ယောဂါကြောင့်ဒါမှမဟုတ်မတော်တဆထိခိုက်ဒဏ်ရာရလို့တေဆုံးသူတွေရဲ့မျက်နှာပျက်စီးခဲ့ရင်မျက်နှာဖုံးတက်ပေးရတဲ့အတတ်ပညာလည်းပါဝင်ပါတယ်။ဒီနိုင်ရေးဝန်ဆောင်မှုဘာသာရပ်နဲ့ဘွဲ့ရသူ65ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပါတယ်။အခုအချိန်ထိတော့နိုင်ရေးဝန်ဆောင်မှုလုပ်ငန်းတွေရဲ့84ရာခိုင်နှုန်းကိုအမျိုးသားတွေကပဲဦးစီးနေစေဖြစ်ပါတယ်။နိုင်ရေးဝန်ဆောင်မှုလုပ်ငန်းဦးစီးသူ Darian Frederick ကတော့တချို့အတုပရှင်တွေကမျိုးသမီးတွေဦးစီးတဲ့နေရာမှာအလုပ်အပ်ဖို့တွန့်ဆုတ်နေသေးပါပဲလို့ပြောပါတယ
်။ I did have a family come in and say they didn't want any female funeral directors at running.
သူအတုပကိုအမျိုးသမီးဦးစီးတဲ့နိုင်ရေးဝန်ဆောင်မှုလုပ်ငန်းမှာမအပ်ချင်ဘူးဆိုတဲ့မိသားစုနဲ့ကျွန်မကြုံမှုပါတယ်။ဒီတော့သူတို့ဆန္ဒကိုလေးစားရတာပေါ့။အသက်ကြီးတဲ့ရှေးရွေးဆွဲလူကြီးတွေရဲ့သဘောကိုကျွန်မတို့နားလည်ပါတယ်။
ဒါပေမဲ့နယူးယောက်ပြည်နယ်တက်သူကပေါမောက်ခဒေးဗစ်ဖန်နဖန်လို့လူတချို့ကတော့ခစ်ပြောင်းလာတာနဲ့အမျှနိုင်ရေးဝန်ဆောင်မှုလုပ်ငန်းရှင်တွေအပြောင်းအလဲကိုလည်းလက်ခံကြရမှာဖြစ်တယ်လို့သုံးသပ်ပါတယ
် If they are to survive,
if this profession's going to survive, we as a profession
ဒီနိုင်ရေးဝန်ဆောင်မှုလုပ်ငန်းဆက်လက်ရှင်သန်ဖို့အတွက်ဆိုရင်ဒီလုပ်ငန်းကနေအမျိုးသမီးတွေကိုလေ့ကျင့်မွေးထုတ်ပေးဖို့လိုအပ်ပါတယ်ဒီလုပ်ငန်းကနေအမျိုးသမီးတွေကိုလက်မခံဘူးဆိုရင်နောက်မျိုးဆက်တွေကိုလက်ဆင့်ကမ်းပေးဖို့ဒီလုပ်ငန်းတွေလည်းရှိတော့မှာမဟုတ်ပါဘူးအမျိုးသမီးတွေဦးစီးတာလက်မခံဘူးဆိုတဲ့အဖြေကဒီနိုင်ရေးဝန်ဆောင်မှုလုပ်ငန်းတွေလုံးဝပပျောက်သွားနိုင်တဲ့အခြေအနေအထိဖြစ်သွားနိုင်ပါတယ
်ဒါကတော့ကမ္ဘာတစ်ဝှမ်းလုပ်ငန်းတွေပဲအသီးသီးရဲ့မျက်နှာစာနဲ့အနှစ်သာရကိုအမျိုးသမီးတွေကဘလို့အပြောင်းလဲတွေဆောင်ကျင်းပေးနေတယ်လေဆိုတဲ့နောက်ထပ်ဥပမာတစ်ခုပဲဖြစ်ကြောင်းပါရှင်
Talking ဆိုရင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ရဲ့ညနေဘက်အစီအစဉ်တွေကိုည9နာရီအထိဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ညပိုင်းအစီအစဉ်ကိုတော့ည9နာရီကနေ10နာရီအထိစောင့်မျှော်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကြေညာကိုမအေးတနာကျော်ကတလှည့်ကြီးညာပေးပါမယ်ရှင်
American ပြည်အောင်စုမှာအစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းရပ်ဆုံးရပ်ဆိုင်ထားမှုကမနေ့ကပဲနှစ်ပတ်ပြည့်သွားပြီဖြစ်ပြီးတော့ရပ်ဆိုင်မှုတွေမကြခင်ပြီးဆုံးသွားမဲ့ပုံမတွေ့ရပါဘူး Donald Trump ကအောက်လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတ Donald Trump ဆွေးနွေးကမှာတော့တောက်ကြနေတွေ့ဆုံဆွေးနွေးခဲ့တာတွေတော်တော်အောင်မြင်တယ်လို့သမ္မတကပြောသွားပေမဲ့လည်းဒီမိုကရက်ခေါင်းဆောင်တွေရဲ့ပြောရပုံကနောက်တစ်မျိုးဖြစ်ပါတယ် American ပြည်အောင်စုကဆိုမာလီနိုင်ငံကလုပ်နေတဲ့သူတို့ရဲ့စစ်စင်ရေးတွေကိုရှော့ချဖို့စီစဉ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ American ကာကွယ်ရေးဝန်ကြီးကငြင်းဆိုသွားပါတယ်ဆိုမာလီမှာရှိတဲ့ American စစ်စင်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့လက်တလောမှာမူဝါဒအပြောင်းလဲမရှိဘူးလို့ American ဘဏ္ဍာကွန်စစ်ဌာနချုပ်ပြောခွင့်ရရေးတံမှုက VOE ကိုပြောသွားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ Rohingya Muslim တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖွဲ့ UNHCR ကပြောကြားသွားပါတယ်။ဒုက္ခသည်ဖြစ်နေခလုံးကျင်တဲ့သူတွေကိုဘာကြောင့်ခုလိုမျိုးပြန်ပို့ရတယ်လဲဆိုတာအိန္ဒိယတာဝန်ရှိသူတွေကိုမေးမြန်းထားတယ်လို့လည်း UNHCR ကပြောကြားသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာမူရီဆေဝါရောင်းဝယ်သူတွေလို့ဆိုတဲ့ Rohingya 2ဦးတနက်တန်ရနဲ့သေဆုံးနေတာကိုတွေ့ခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒီကနေ့ပဲပြောကြားသွားခဲ့ပါတယ်။အဲ့ဒီလူတွေရဲ့ရုပ်အလောင်းကိုပင်လယ်ကမ်းစံနားမှာရှိတဲ့အဝေးပြေးလမ်းမဘေးမှာစိတ်ကြွာစီ1000ကျော်နဲ့အတူတွေ့ရှိခဲ့တာဖြစ်တယ်လို့ Technef မြို့ရဲ့ရဲအရာရှိကပြောသွားတာပါ။အဲဒီဒုက္ခသည်2ယောက်လုံးကနာမည်တွင်မှာနာမည်ဒေသတွင်မှာနာမည်ဆိုးနဲ့ကြော်ကြတဲ့မူရီဇေဝါရောင်းဝယ်သူတွေဖြစ်ကြတယ်လို့ဆိုပါတယ်ရှင
်။သတင်းချင်းချုပ်ကိုမရေးတန်တာကျော်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Nashwan Kali ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီမှာထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.